မြန်မာစစ်ကောင်စီကိုလက်နက်မယောင်းချဖို့နဲ့လေယာဉ်စီမယောင်းချဖို့အပါအဝင်အရေးယူတန်ခတ်မှုတွေထပ်မံနိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲကြိုးပမ်းဖို့အမေရိကန်အစိုးရကိုကွန်ဂရက်လွှတ်တော်နိုင်ငံသားရေးကော်မတီကတောင်းဆိုလိုက်ပါတယ
် Perpetuating gross violations of human rights as part of this brutal campaign to suppress the democratic
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်နှစ်အတွင်းဒီမိုကရေစီလိုလားတဲ့ပြည်သူတွေအပေါ်ရရက်ဆက်ဆက်ဖိနှိပ်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ရှုတ်ချကြောင်းလဲအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်တစ်ကိုယ်စားလှယ်ဂရီဂိုရီမစ်ခ်စ်ကအင်္ဂါနေ့ဆွေးနွေးရမှာပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုဖော်ဆောင်ဖို့ဂရီကဝတ်တွေပြုပြီးဆယ်စုနှစ်တခုအကြာအသွင်ကူးပြောင်းရေးတွေလှုံ့ဆော်နေချိန်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးဒီမိုကရေစီလိုလားသူတွေကိုအချင်းယုံတပ်ဖြတ်မှုတွေအပါအဝင်အကြမ်းဖက်တိုက်ခိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့ကြောင်းနဲ့အ ਨੇ ဆုံးလူ1400ကျော်အသက်ခံရပြီးတပ်တောင်းကျော်ကိုလည်းတရားမဝင်ဖမ်းဆီးခဲ့ကြောင်းနိုင်ငံသားရေးကော်မတီရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်အမေရိကန်လွှတ်တော်ကနေမြန်မာပြည်သူတွေနဲ့အတူယက်တီကြောင်းဖော်ပြထားသလိုမြန်မာစစ်တပ်အနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေအားလုံးကိုရပ်တန့်ဖို့တိုင်းရင်းသားအဖွဲ့တွေနဲ့အပြစ်ခတ်ရဖို့ဖမ်းဆီးထားသူအလုံးကိုပြန်လွှတ်ဖို့တွဲဆောင်ဆွေးနွေးအဖြေရှာဖို့တိုက်တွန်းထားပါတယ်။ဒါအပြင်အမေရိကန်သမ္မတနဲ့အစိုးရဌာနတွေအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲပြီးစစ်တပ်နဲ့ပတ်သက်သူတွေလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုပိတ်ဆို့ရေးယူမှုအသစ်တွေထပ်မံပြုလုပ်ဖို့နိုင်ငံတကာအတိုင်းအဝိုင်းကနေမြန်မာစစ်တပ်ကိုလက်နဲ့တင်ဖို့ရောင်းချမှုပိတ်ပင်ဖို့နဲ့လေယာဉ်စီရောင်းချမှုတွေကိုပိတ်ပင်ဖို့စတာတွေကိုလှုံ့ဆော်ဖို့ကိုလည်းတိုက်တွန်းထားပါတယ်။